သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မင်္ဂလာပါကိုဗစ်ကပ်ရောဂါကြောင့်ဩစတြေးလျနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးအတော်လေးထိခိုက်ခဲ့ရပါတယ်2021-2022နှစ်ပိုင်းမှာစီးပွားရေးပြန်လည်နှလန်ထူဖို့အဓိကဦးစားပေးပြီးဝင်ထွက်သွားလာခွင့်များပေးရမှာဖြစ်ပါတယ်အပြောင်းလဲတချို့ဟာအတည်ဖြစ်နေပြီးတော့တချို့ကတော့လာမယ့်ရက်တွေလတွေအတွင်းမှာအတည်ပြုဖို့ရှိနေပါတယ်ယာယီဗီဇာတစ်ခုခုကန်ဆောင်ထားပြီးစိုက်ပျိုးရေးနဲ့ခရီးသွားလာမှုနယ်ပယ်မှာအလုပ်လုပ်နေသူတွေဟာဩစတြေးလျနိုင်ငံမှာဆက်ပြီးနေရနိုင်ပါတယ်တက်ကြီးရွယ်အိုဆောင်ရှောက်မှုကျမ်းမာရေးစိုက်ပျိုးရေးခီးသွွာလာမှုနဲ့အဲဝုတ်ပြုနယ်ပယ်စားတဲ့နယ်ပယ်တွေမှာအလုပ်လုပ်နေကြတယ်။လက်ရှိနိုင်ငံအသွင်းမှာရှိနေတဲ့နိုင်ငံတကာကျောင်းသားတွေဟာလည်းခွင့်ပြုထားတဲ့အချိန်နာရီတွေထပ်ပုံမပြီးအလုပ်လုပ်နိုင်ပါတယ်။အစိုးရကရွှေ့ပြောင်းသွားလာသူတွေကိုလက်ခံမဲ့တတ်မှတ်ချက်တွေကိုအရင်နဲ့ညီတူ36,000မှာပဲထပ်ထားပေမဲ့ဗီဇာအမျိုးအစားတစ်မျိုးချင်းစီအတွက်တတ်မှတ်ချက်တွေကိုတော့ပြောင်းလဲကျင်ညာခဲ့တယ်လို့ Migration Down Under ရဲ့ပိုင်ရှင်လက်ဖြစ်မှတ်ပုံတင်ထားတဲ့ဝါရင်ရွှေ့ပြောင်းသွားလာမှုဆိုင်ရာအေဂျင့်တယောက်ဖြစ်တဲ့ Julie Williams ကပြောပါတယ
် 50% of the program is going to be dedicated to skilled visas and giving priority to highly skilled migrant business innovation investor program and the global talent visa cohorts and the upcoming changes which are going to come in
အစီအစဉ်တစ်ခုလုံးရဲ့တဝက်လဟာကျွမ်းကျင်လုပ်တာဗီဇာတွေနဲ့အရေးချင်းမြင်မာတဲ့သူတွေကိုတောင်ဦးစားပေးရမှာဖြစ်ပါတယ်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဗီဇာနဲ့နိုင်ငံတကာထူးချွန်သူတွေကိုပေးလိမ့်ရှိတဲ့ဗီဇာ Global Talent Visa စတဲ့ဗီဇာအမျိုးအစားတွေကိုဒါအဓိကဦးစားပေးရမှာပါတရက်ဇူလိုင်2023မှာဖြစ်လာမယ့်အပြောင်းလဲတွေဟာရင်းနှီးမြှုပ်နှံသူတွေကိုအမြဲတမ်းနေထိုင်ခွင့်မြင်မြန်ရအောင်ပြုလုပ်သွားမှာဖြစ်ပြီးအရင်းမြင်မြန်ပြန်ရအောင်လဲကူညီပေးနိုင်မှာပါ2020-2021ခုနှစ်အတွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဗီဇာအစီအစဉ်တွေအတွက်နေရာပေါင်း13,500 အရင်နှစ်ကထက်နှစ်ဆနီးပါးမြင့်တင်ခဲ့ပြီးနိုင်ငံတကာထူးချွန်သူတွေကိုပေးလိမ့်ရှိတဲ့ဗီဇာကိုတော့နေရာပေါင်း15,000အထိ3ဆမြင့်တင်ပြီးပေးအပ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမြင့်တင်မှုတွေကိုဒီနှစ်မှာပြန်လည်သုံးသပ်ဖို့ရှိနေပါတယ်။ကျွမ်းကျင်အလုပ်သားတွေလိုအပ်ချက်ကိုအသင့်ဖြစ်တင်ပေးမယ်။အလုပ်ရှင်ကထောက်ပံ့ပေးရတဲ့ဗီဇာအမျိုးအစားတွေကိုဒါဒီနှစ်မှာဦးစားပေးဖို့ရှိနေတာကြောင့်ဖြစ်ပါတယ်။ချက်ပြုတ်ကျွမ်းကျင်သူ၊စည်ရင်းအင်ကျွမ်းကျင်သူ၊အင်ဂျင်နီယာများ software အစီအစဉ်ရေးဆွဲသူစတဲ့အလုပ်ကိုင်ပေါင်း22ခုကိုကျွမ်းကျင်လုပ်သားရွေးချယ်လက်ခံဖို့ဦးစားပေးစည်ရင်းမှာထည့်ခဲ့တာကြောင့်ဒီနှစ်မှာသူတို့ရဲ့ visa လျှောက်လွှာတွေကိုအမြန်စီးဆက်သွားဖို့ရှိနေပါတယ်။ COVID ကြောင့်ကျွမ်းကျင်လုပ်သားလိုအပ်ချက်ကိုဖြည့်တင်ဖို့ပြုလုပ်ခဲ့တဲ့ကျွမ်းကျင်လုပ်သားယာယီလိုအပ်ချက်စည်ရင်းကိုတော့2020 September မှာပြုလုပ်ခဲ့ပါတယ်။ Migration Down Under တည်ထောင်သူတယောက်ဖြစ်တဲ့ဝိုင်းရင်ရှေ့ပြောင်းသွားလာမှုဆိုင်ရာရှင်းနေတယောက်ခရစ်ဂျွန်ဆန်ပြောတာကတော့အစိုးရဟာတီကန့်တက်ချက်တွေကိုပြစ်မှတ်တစ်ခုအနေနဲ့မဟုတ်ပဲအကန့်တက်အဖြစ်နဲ့ဒါတုံးလို့ရှိတယ်လို့ပြောပါတယ
် In terms of the 189 visa the planning level is 6500 visas and as of the round ending the 21st of April 2021 1690 invitations have been given so that means thatthere is a lot of those visas still to be given
အမှတ်စဉ်189ဗီဇာဆိုရင်နေရာပေါင်း6500ကန့်တက်ထားပြီမဲ့27 April 2021ရက်အထိမှာဗီဇာပေါင်း1690ကိုဒါပေးနိုင်ခဲ့ပါတယ်ဆိုတော့အချိန်ကကုန်သွားပြီမဲ့နောက်ထပ်ဗီဇာနေရာအများကြီးကျန်နေပါသေးတယ်6500တဲကကျန်တဲ့နေရာတွေကိုအပြည့်ပေးဖို့မဖြစ်နိုင်ပါဘူးအဲ့ဒီနေရာတွေတဲကတဝက်လောက်ကိုဒါဗီဇာပေးရပါလိမ့်မယ်လေအလုတ်သမားလိုအပ်ချက်ကိုဖြစ်တင်ဖို့အတွက်အာဆီယံနိုင်ငံဆင်းနိုင်ငံကအလုတ်သမားတွေကိုစပ်ပျိုးရေးဗီဇာအသစ်တစ်ခုပြုလုပ်ပြီးခေါ်ယူမယ်လို့ဖက်ဒရယ်အစိုးရကကြေညာခဲ့ပါတယ်။နိုင်ငံမြောက်ပိုင်းနဲ့ဝေးလံတဲ့ဒေသတွေမှာအလုတ်လုပ်နေကြတဲ့အလုတ်လုပ်ရင်ခီးသွားလာသူဗီဇာ၊ Working Holiday ဗီဇာကင်ဆောင်ထားသူတွေကိုလည်းအပြောင်းအလဲတွေပြုလုပ်ခဲ့ပါတယ်။2020မတ်လကစပြီးသူတို့ရဲ့ဒုတိယဗီဇာအတွက်လေအလုတ် 88 ရက်လောက်ဖို့မလိုတော့ပါဘူး။မိသားစုနဲ့ပတ်သက်တဲ့ဗီဇာအစီအစဉ်တွေအတွက်ကတော့နေရာပေါင်း 9,300 ကဆက်ပြီးရှိနေလိမ့်မယ်လို့ခရစ်ဂျွန်ဆန်ကပြောပါတယ်နိုင်ငံပြင်ပကရှောက်ရမယ့်ဗီဇာအမျိုးအစားတွေကိုကိုဗစ်ခီးသွားကန့်တက်ချက်ကြောင့်နိုင်ငံအတွင်းကနေရှောက်နေကြတဲ့သူတွေကိုငှင့်ညာပြီးအစိုးရကယာယီဖြေလျှော့ဆောင်ရွက်ပေးနေတာကြောင့်ဖူးစာဗီဇာပါတနာဗီဇာတွေကိုအချိန်အတိုအတွင်းမှာ ပြီးရနိုင်မှာရှိတယ်လို့သူကပြောပါတယ
်။ In the family stream it's expected that the same number of visas will be allocated and so that would mean that you could expect for partner visas to benefit.So there should be more partner visas being granted again.
မိသားစုနဲ့ပတ်သက်တဲ့ဗီဇာတွေကတော့အရင်နှစ်ကအရေးအတွက်လောက်ပဲပြီးမယ်လို့မျှော်လင့်နေဒီနှစ်မှာဖူးစာဗီဇာ၊ partner ဗီဇာတွေကိုတိုးပြီးချပေးနိုင်ပါတယ်။ဒါကြောင့်အချိန်အတူတူအတွင်းမှာဗီဇာရနိုင်ပါတယ်လို့အကြံဖြင့်မျှော်လင့်ထားလို့ရတယ်။မြန်မြန်ချပေးတဲ့အတွက်ပြီးခဲ့တဲ့နှစ်တွေကတင်ထားတဲ့ဖူးစာဗီဇာလက်ကျန်တွေကိုလည်းဒီနှစ်မှာအပြည့်ဖြတ်ဖို့ဖြစ်လာနိုင်ပါတယ်။ဒါပေမဲ့အရင်နှစ် Federal Budget မှာပြုလုပ်ခဲ့တဲ့ဖူးစာဗီဇာအပြောင်းအလဲတွေဟာဒီနှစ် November အသက်ဝင်လာချိန်မှာစောင့်ရတဲ့အချိန်တိုးလာမှာကို Julie Williams ကစိုးရိမ်နေပါတယ်
။ At the moment the visa applicant lodges their application and then the sponsor subsequently lodges a sponsorship and what they're going to be looking at introducing from November this year is having the sponsor approved.
လောလောဆယ်မှာတော့ဗီဇာလျှောက်သူကလျှောက်လာကိုအရင်တင်ရတယ်။ပြီးမှ sponsor ပေးတဲ့သူက sponsor တင်ပေးရတာပါ။ဒီနှစ် November ကနေစပြီးအသက်ဝင်လာမဲ့ပုံစံက sponsor ပေးတဲ့လူကအရင်တင်ပေးပြီးမှ visa ရှောက်မဲ့သူကရှောက်လို့ရတဲ့သဘောဖြစ်ပါတယ်။ဒါကြောင့်စောင့်ရချိန်တွေတိုးလာဖို့တာရှိပါတယ်။ sponsor တင်တဲ့ sponsor ပေးသူတွေရဲ့ရှောက်လာတွေကိုဘယ်လောက်အကြာမှာပေးနိုင်မလဲဆိုတာတော့ကျွန်တော်တို့မသိပါဘူး။2020-2021 Federal Budget မှာပါရှိပြီးဒီနှစ် November မှာစတင်အသက်ဝင်မဲ့အပြောင်းလဲတွေတဲမှာပါတဲ့နောက်တစ်ချက်ကတော့ဖူးစာဗီဇာရဲ့ဒုတိယအဆင့်လျှောက်သူတွေနဲ့သူတို့ရဲ့အများတဲ့နေထိုင်သူကျင်ယာဘက်တွေဟာအင်္ဂလိပ်စာလိုအပ်ချက်အတွက်ဖြည့်ဆည်းရမလိုတော့ဘူးလို့သိရပါဗျ။အလုတ္တမရှားပတ်မှုကိုစဉ်းစားဖို့ Federal အစိုးရကကိုဗစ်ကပ်ရောဂါကာလဗီဇာအမှတ်စဉ်408ကိုလည်းအပြောင်းအလဲများပြုလုပ်ခဲ့ပါဗျ။ခီးတွာလာမှုနဲ့အဲဝတ်ပြုခြင်းဆိုင်ရာအလုတ်ကိုင်းတွေကိုကပ်ရောဂါအတွင်းအရေးကြီးအလုတ်စင်းမှာထည့်ထားတာကြောင့်နိုင်ငံအတွင်းမှာရှိတဲ့နိုင်ငံရက်ချကအကြောင်းသူအကြောင်းသားတွေအတွက်အထောက်ကူရှိရလို့ Julie Williams ကဆက်ပြောပါတယ
်။ Tourism and hospitality has been included on the COVID or the pandemic 408 critical sector. So that means that student visa holders if they are working in the tourism and hospitality sectors.
ခရီးသွားလာမှုနဲ့အဲဝတ်ပြုခြင်းဆိုင်ရာအလုပ်ကိုင်းတွေဟာ COVID visa အမှတ်စဉ်408မှာလဲပါတာကြောင့်ကျောင်းသားဗီဇာကန်ဆောင်ထားပြီးခီးကြီးသွားနေပေဒါမှမဟုတ်အဲဝတ်ပြုခြင်းဆိုင်ရာနေပေစတဲ့နေပေတွေမှာအလုပ်လုပ်ကန်နေတဲ့သူတွေကိုယာယီပြင်ဆင်ချက်တစ်ခုအနေနဲ့နှစ်ပတ်ကိုနာရီ40ထပ်ပို့ပြီးအလုပ်လုပ်နိုင်ပါတယ်အလုပ်တမလိုအပ်ချက်များနေတာကိုကူညီဖို့ပေါ့ယာယီကာလဗီဇာအမှတ်စဉ်408ကန်ဆောင်ထားသူတွေဟာစိုက်ပျိုးရေးနေပေမှာအလုပ်လုပ်ပြီးနိုင်ငံအတွင်းပုံမနေထိုင်နိုင်အောင်အစိုးရကခွင့်ပြုပေးနေတယ်လို့ Chris Johnson ကဆိုပါတယ်
Holders don't have to leave at the end of their term if they can demonstrate that they've got ongoing agricultural work. There is a increasing shortages in the area of agricultural work and this would usually be filled by working holiday makers but of course there are actually no working holiday makers.
စိုက်ပျိုးရေးအလုပ်တွေလုပ်နေရဖို့တက်တည်ပြနိုင်ရင်အမှတ်စဉ်408ဗီဇာကန်ဆောင်ထားသူတွေဟာတက်မှတ်ချိန်ကျော်ရင်အင်ပြင်စရာမလိုတော့ဘူး။စိုက်ပျိုးရေးနယ်ပယ်မှာများတော့အဖြစ်ခီးသွားအလုပ်ဗီဇာ working holiday ကန်ဆောင်ထားသူတွေဒါလုပ်လို့ရှိကြပြီအခုချိန်မှာဩစတြေးလျနိုင်ငံကိုသူတို့တွေဝင်လာတာလည်းမရှိပဲထွက်သွားတဲ့သူတွေကပဲများနေတယ်အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက် covid ဗီဇာကိုပြုလုပ်တာဖြစ်ကောင်းဖြစ်နိုင်ပါတယ်နိုင်ငံအတွင်းက pacific ဗီဇာကန်ဆောင်သူအလုပ်သမားတွေလည်းစက်ပြီးနေထိုင်အလုပ်လုပ်နိုင်သွားပြီလို့ Julie Williams ကဆိုပါတယ်နိုင်ငံအတွင်းက pacific ဗီဇာကန်ဆောင်သူအလုပ်သမားတွေရဲ့ဗီဇာကိုလည်းတက်တန်တိုးပေးလိုက်ပြီလို့ Julie Williams ကဆိုပါတယ်
Pacific workers, their visas are being extended. Those that are currently in Australia, they're being extended through to April.
Australia မှာလက်ရှိလောက်ကနေကြတဲ့ Pacific အလုပ်သမားဗီဇာတွေကို Australia နယ်ဒေသတွေမှာအလုပ်ရှာနိုင်ဖို့အတွက် 2022 April အထိအချိန်ပေးထားပါတယ်2023 July 1ရက်ကစပြီး Australia နိုင်ငံသားလျှောက်သူမြည်သူမဆိုလျှောက်လွှာခြင်းပုံမပေးဆောင်ရတော့မှာဖြစ်ပါတယ်နိုင်ငံသားလျှောက်လွှာခြင်းတွေဟာ286ဒေါ်လာကနေယခု490ဒေါ်လာအထိဈေးမြင့်လာပြီးနိုင်ငံအတွင်းမှာမွေးဖွားပြီးမျိုးရိုးအရနိုင်ငံသားရပိုင်ခွင့်ရှိသူတွေကတော့အရင်230ဒေါ်လာကုန်ကျနိုင်တာကနေအခု315ဒေါ်လာကုန်ကျတော့မှာပါမိဘလျှောက်လွှာတဲ့တခါတည်းလျှောက်သူအသက်15နှစ်အောက်ကလေးတွေအတွက်ကတော့လျှောက်လွှာခြင်းအခမဲ့ဖြစ်နေအောင်မှာပါဒါပေမဲ့ကလေးတယောက်တည်းလုပ်တဲ့နိုင်ငံသားလျှောက်လွှာတွေကိုတော့ယခင်180ဒေါ်လာကနေယခုဒေါ်လာ300ကောက်ခံတော့မှာပါ လူဝင်မှုကြီးကြပ်ရေးဝန်ကြီး Alex Hawk ကယခုနိုင်ငံသားလျှောက်လွှာဇီးနှုန်းအပြောင်းလဲဟာ2016နောက်ပိုင်းပထမဆုံးဇီးတက်လာခြင်းဖြစ်တယ်လို့ပြောပါတယ်2023-2022ခုနှစ်ဘတ်ဂျက်ရဲ့အကြီးမားဆုံးစိတ်ပျက်စရာတွေတဲကတစ်ခုကတော့2022 January 1ရက်နေ့ကစပြီးဒါမှမဟုတ်အဲ့ဒီနောက်ပိုင်းအမြဲတမ်းနေထိုင်ခွင့်ရမယ့်သူတွေကိုအဓိကထိခိုက်နေတဲ့အချက်ဖြစ်တယ်လို့ Work Visa Lawyers တည်ထောင်သူ Chris Johnson ကပြောပါတယ်
The change that new Australians will have to wait 4 years to access government welfare, and this is, I suppose, a cost-cutting measure. It's not clear that it's going to lead to great outcomes.
နိုင်ငံသားအသစ်တွေဟာအစိုးရပေးတဲ့ငွေကြေးအထောက်အပံ့တွေကိုရဖို့အချိန်၄နှစ်ဆောင်ရမယ့်အချက်တစ်ခုပါရှိပါတယ်။ဒါကတိုင်းပြည်ရဲ့ငွေကိုခြွေတာဖို့လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့ရွှေ့ပြောင်းလာသူအသစ်တွေရုန်းကန်ရမယ့်အချိန်တွေကိုသုံးပုံမှာဖြစ်တဲ့အတွက်ဒီအပြောင်းလဲဟာကောင်းနိုင်ပါမလားဆိုတာတော့စဉ်းစားကြရပါဒီဆောင်းပါးကိုဂျိုစီဖာကိုစင်နော့ဗစ်ကပေးပို့ခဲ့တာဖြစ်ပြီးကျွန်တော်ပြည်စုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်နားဆင်ပေးခဲ့ကြတဲ့တောသားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်ဓာတ်ရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီစက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ